နေ့စဉ်ထောက်နဲ့ချီပြီးကိုဗစ်ကူးစက်နေတဲ့ထိုင်းနိုင်ငံမှာမြို့တော်ဖန်ကောင်းနဲ့ပြည်နယ်ဆဲကူကစောက်လို့ရေစိုက်တွေကိုအစိုးရကတရားဝင်ပိတ်ထားပါတယ်။တရားအတွက်ဖန်ကောင်းနဲ့အနီးတစ်ဝိုက်ကစောက်လို့ရေစိုက်600ပါဝင်စောက်လို့ရေအလုပ်သမားတွေအတွက်လုပ်အားခရဲ့90%ရာခိုင်နှုန်းကိုတနင်္လာနေ့ကစပြီးထောက်ပံ့ပေးသွားမှာဖြစ်တယ်လို့ထိုင်းအလုပ်သမားဝန်ကြီးဌာနကပြောပါတယ်။ထိုင်းခ မြင့်တက်လာနေတာကြောင့်ဆောက်လုပ်ရေးစိုက်တွေပိတ်ထားရပါတယ်ဒီအတွက်အလုပ်သမားတွေအတွက်လုံအားကားရဲ့90ရာခိုင်နှုန်းကိုအစိုးရကကူညီထောက်ပံ့ပေးသွားမယ်အကြောင်းထိုင်းလုံသမားဝင်ကြီးနိုင်စုချချုံပလင်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်
အလုသမားဝန်ကြီးပြောဆိုသွားတာကတော့အလုသမားဥယျာဉ်ကိုစည်ရင်းပြုစုပြီးဖြစ်လို့တနင်္လာနေ့ကစပြီးထောက်ပံ့ကြေးတွေထုတ်ပေးတော့မှာပါ9ရက်တကြိမ်ငွေရှင်းပေးသွားမှာဖြစ်ပြီးကန့်သက်ပိတ်ဆို့ထားတဲ့အလုသမားစခန်းတွေစီဓာတ်ရိုက်လာရောက်ရှင်းပေးသွားမှာပါဆိုပြီးပြောသွားပါတယ်ဆောက်လုပ်ရေးအလုသမားတွေမှာကူးစက်မှုတွေများလာကြောင်းဆိုပြီးဘန်ကောက်နဲ့နီးတဲ့ဆောက်လုပ်ရေးဆိုင်600ကိုဇွန်လ28ရက်နေ့ကစပြီးအဝင်ထွက်တွေကန့်သက်ပိတ်ဆို့ထားတာပါအလုသမားတွေအနေနဲ့ကန့်သက်ထားတဲ့မိမိတို့ရဲ့စခန်းအတွင်းမှာသာနေထိုင်ကြဖို့အစာရေစာမလုံမလောက်ဖြစ်နေတဲ့နေရာတွေကိုလည်းအစာအစာအချောက်တွေလိုက်လံပို့ဆောင်သွားမှာဖြစ်တယ်လို့လည်းပြောသွားပါတယ်။ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးတာဝန်ခံဦးမင်းဦးကတော့အစိုးရဘက်ကကြေညာထားတဲ့အတိုင်းလူအားကရဲ့90ရာခိုင်နှုန်းကိုထောက်ပံ့ပေးသွားမယ်ဆိုပေမဲ့အလုရှင်တွေဘက်ကတော့နောက်ထပ်90ရာခိုင်နှုန်းကိုပေးတာမျိုးကတော့နည်းပါးပါတယ်ဆိုပြီးပြောပါတယ
်။အလုရှင်တွေကများသောအားဖြင့်တော့ပြေဖို့မမြင်ဘူးသူတို့ကတော့ဟိုမှာစားရေးခါတော့တခြားဉာဏ်နဲ့ဟိုပေါ့နော်လိုအပ်တဲ့ဟာတွေပေါ့နော်ပြေဖို့ဆောင်တာတို့နေရာထိုင်ခင်းလုပ်တာအဲ့ဒါမျိုးဟာတွေပဲပံ့ပိုးတဲ့သဘောရှိပါတယ်ဆောက်လို့ရဆိုလို့ချင်းနဲ့ဒါပါတော့အီတလီယန်ထိုင်းတို့လိုမျိုးအာဘန်ကောက်အဲ့ဒီဟိုတချို့ဆောက်လို့ဆိုင်အကြီးကြီးရှိရလေအဲ့လိုဟာမျိုးကြီးဆိုလို့ချင်းတော့ဒါတော့သူတို့ကတော့ဟိုဒီလိုအမကန်တွေပါထားရတာဖြစ်တဲ့အတွက်ကြောင့်ပေးနိုင်နေတယ်ဒါပေမဲ့တခြားဟာတွေကတော့တုံတန်ကပေးနိုင်မဲ့ပုံမပေါ်ဘူးတုံတန်ကလေဒီတို့ကနာပြောတဲ့အစိုးရကကဟိုလူ့ဘဝရဒီအမဆန်ရမယ်ရမယ်တဘောရှိပါတယ်။နောက်ပြဿနာတက်နေတာတချို့တွေစက်ယုံနေပေါ့တချို့စက်ယုံနေမှာကအများကြီးဟိုမပြေယောဂဖြစ်တယ်ကြာဖြစ်ရတဲ့အဲဒီစက်ယုံကိုဆက်ပြီးဖွင့်လာတယ်ကြာအဲ့ဒါမျိုးပြဿနာကြီးတက်အဲ့တော့အလုပ်ပါရရဆန္ဒပြတဲ့ဟာမျိုးဖြစ်တယ်လေ
ကိုဗစ်ကူးစက်မှုတွေဖြစ်နေတဲ့စက်ယုံတွေမှာတော့စက်ယုံမပိတ်ပဲအလုပ်ဆင်းခိုင်းနေတာကြောင့်ဒီအပိုင်းမှာပဲစက်ယုံ3ခုလောက်ကမြန်မာတွေအပါအဝင်အလုပ်သမားတွေဆန္ဒပြတာတွေဖြစ်ခဲ့ပါတယ်။ဒီအတွက်14ရက်ယာယီပိတ်ပေးထားရတဲ့စက်ယုံတွေလည်းရှိပါတယ်။စုံခလာပြည်နယ်၊နွန်ထပူရီပြည်နယ်၊စမုပရာကန်ပြည်နယ်၊တပ်ပြည်နယ်တွေမှာတော့ရာဂနန်းလောက်ရှိတဲ့အလုပ်သမားတွေကိုဗစ်ကူးစက်တာတွေဖြစ်နေတာပါ။ကူးစက်သူအတည်ပြုလူနာ 28,300 ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာတောင်းနဲ့ချီရှိတဲ့ရွှေပြောင်းလူသမားတွေလည်းကူးစက်ခံနေရတာပါ။ဇူလိုင်လ4ရက်နေ့မှာလဲကူးစက်သူလူနာအသစ်6000နီးပါးရှိနေပါတယ်။သေဆုံးသူကတော့2226ဦးထိရှိလာပြီဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ရှင်။